ဟုတ်ကဲ့ရှင်ဒီနေ့ဒီ United Rights Group ကနေပြီးတော့အချင်းနဲ့ရှမ်းမြောက်ပိုင်းက9နှစ်အတွင်းပေါ့နော်လူခွင့်ရေးချိုးဖောက်မှုတွေအကြောင်းအစဉ်ခံစားထုတ်ပြန်နေဆိုတဲ့သတင်းသိရပါတယ်ရှင်အဲ့တော့အရင်ဆုံးအနေနဲ့ဒီ United Rights Group ဆိုတာဘယ်လိုအဖွဲ့မျိုးလဲဘယ်သူတွေနဲ့ဖွဲ့စည်းထားပြီးတော့ဘယ်လိုကိစ္စမျိုးတွေဆောင်ရွက်နေတဲ့အဖွဲ့မျိုးလဲဆိုတာအရင်ပြပြပေးပါလားရှင
်ဟုတ် URG ကတော့ကျွန်တော်တို့ဖွဲ့ပေါ့နော်ကျွန်တော်တို့၄ဖွဲ့ပါ Humanity Institute ပေါ့နော်နောက်တစ်ခုကျတော့ Kachin Women Association Thailand ကျွန်တော် Sheet Social Development Foundation နောက်တစ်ခုကျတော့ Chingnips League Network ပေါ့လေနော်ဆိုဒီအဖွဲ့တွေကလည်းဒီဖွဲ့အခုမှပေါ်လာတော့မဟုတ်ပါဘူးဆိုတော့သူတို့ခါတာသူတို့တခြားပေါ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မှသူတို့ဒီမတန်ပြူစုတဲ့ကိစ္စတွေလူခွင့်ရေးချိုးဖောက်ခံရတဲ့သူဘက်ကနေပြီးတော့မှတရားရေးရကူညီပေးတဲ့ကိစ္စတွေဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့မှအလူထုလှုပ်ရှားမှုတွေမှာဝိုင်းပြီးတော့လှုပ်တဲ့သိစရာလည်းရှိပါတယ်ဆိုတော့ဒါသူတို့ဒီအဖွဲ့တွေကနေပြီးတော့မှဝိုင်းပြီးတော့လှုပ်လိုက်လှုပ်ထားရှိပြီးသားပါဒီတစ်ခါကျရင်တော့ကျွန်တော်တို့ဒီရွေချက်ကတော့အခုပေါ့နော်ဒီဘောပွဲမရောက်ခင်စတားပေါ့လေရောရုပ်ဘောပွဲကလည်းတိတ်နေကြခင်ရောက်တော့မယ်ဆိုတော့ဒါမှမဟုတ်ဦးသိန်းစိန်လက်လက်ထက်မှာပေါ့2017ကနေပြီးတော့2005ဆိုတော့ဒါဆစ်ဖြစ်တဲ့ကာလလည်းဟုတ်တယ်အဲ့ဒီတည်းမှာပြီးတော့လူခွင့်ချိုးဖောက်မှုတွေအများကြီးရှိပါတယ်အဲ့ဒီဟာတွေကိုကျွန်တော်တို့အနေနဲ့ကြာရင်အချို့တွေကျတော့ဖြည့်ရှင်းရတယ်လည်းအများကြီးမဖြည့်ရှင်းပဲနဲ့အခုချိန်ထိကြာနေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီအစိုးရတူတက်တမ်းမကုန်ခင်ကြံနေတဲ့မဖြေရှင်းရတဲ့လူခွင့်ရေးပြဿနာကိုဖြေရှင်းပေးအောင်နောက်တစ်ခုကျတော့တကယ်လို့များသူ့အနေနဲ့ဒီကိစ္စကိုဖြေရှင်းတဲ့ကိစ္စမပြည့်ပြတ်ဘူးဆိုရင်တောင်မှနောက်တက်လာမယ်ယူပောက်ပွဲလုံးတက်လာမယ်အစိုးရကနေပြီးတော့မှဒီလူခွင့်ရေးချိုးဖောက်မှုတွေကိုကြံရတော့မဖြစ်မနေဖြေရှင်းပေးရမယ်ဆိုတဲ့တောင်းဆိုမှုမျိုးအနေနဲ့ရေချက်နဲ့ဒီအစီအစဉ်ခံစားကိုထုတ်ဝေရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ရှင်အစီအစဉ်ခံစားရဲမှာကျမတို့တွေ့ရတာကတော့ဒီကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီ9နှစ်အတွင
်း
လူခွင့်ရေးချိုးဖောက်မှုတွေအကြောင်းဆိုတော့အဲ့ဒီထဲမှာဒီလိုတိတိကျကျအနေနဲ့ဘလို့ကိစ္စမျိုးတွေကိုများထည့်သွင်းအစီအစဉ်ခံထားပါသေးလဲရှင
်အမှုအမျိုးသားအနေနဲ့ကြာရင်တော့ကျွန်တော်ခွဲလိုက်မယ်ဆိုတော့ယင်ပါနေဆက်တဲ့မှုတွေပါတယ်ဟိုလလစ်ပေးဖန်စီတဲ့ကိစ္စတွေပါတယ်ပြီးတော့မှဒီတိရှိတဲ့ဆိုရင်ဆုံးရကြရင်ဒီတရားရုံးမရောက်ဘဲနဲ့တပြက်ခံရတဲ့ဟာတွေရှိတယ်နောက်တစ်ခုကျရင်တော့ကျွန်တော်တို့ဒီအတင်းတမခိုင်းစေတဲ့မှုတွေပါတယ်အတမပြုခြင်းနဲ့အမျိုးသမီးတွေအတမပြုခြင်းနဲ့မှုတွေပါတယ်နောက်ခုကျရင်မတရားခြင်းနဲ့ဆက်နွယ်တဲ့အမှုတွေဆိုပြီးတော့ကျွန်တော်ရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီအစီရင်ခံစာကဒီသမရဦးသိန်းစိန်ကိုသိစေချင်တာတခုတက်တက်ပဲလားရှင်ဦးသိန်းစိန်ကိုပဲဥတည်ပြီးတော့အစီရင်ခံစာကျွန်တ
ော်ဒီဇီယာကျရင်တော့အခုဟိုအားလုံးပေါ့လေနော်အဲဒီကိုချပြတဲ့စီရဲ့ချက်ကတော့နောက်တက်လာမယ့်အစိုးရတွေပါပေါ့အခုချိန်နေနေကျရင်တော့ဟိုလက်ရှိအခုချုပ်နေတဲ့ပါတီလည်းဖြစ်ချင်းဖြစ်မယ်အဲနောက်တက်လာမယ့်အစိုးရလည်းဖြစ်ချင်းဖြစ်မှာပေါ့ဆိုတော့ဒါတွေကိုလည်းဒါကြိုပြီးတော့တည်ထားဖို့ရဲ့နောက်တစ်ခုကျရင်တော့ကျွန်တော်တို့ဒီငင်းချမ်းရေးဆွေးနွေးပွဲနိုင်ငံရေးဆွေးနွေးတဲ့ဟာတွေမှာကျရင်လည်းဒီဟာတွေကိုဟိုမချမ်းသာခဲ့ဖို့ဒီဟာတွေကိုဖြေရှင်းပေးဖို့ပေါ့နော်ဒီဟာတွေကိုကုစားမှုခုပေးနိုင်အောင်လုပ်ဖို့ဆိုပြီးတော့မှကျွန်တော်တို့အဲလို့ရတဲ့အားတွေဖြစ်ပါတယ်ဒီချက်ကတော့
ပြီးတော့ကျမတို့ဒီအစီရင်ခံစာထဲမှာဖတ်ရတာကပြည်သူတွေယုံမှားတန်တရားမဖြစ်ဘဲနဲ့ယုံကြည်အားကိုးရတဲ့ပြည်သူဝန်ထမ်းများဖြစ်လာဖို့အတွက်သမရာကြီးအနေနဲ့ဆက်လက်ဦးဆောင်ကြိုးပမ်းအားထုတ်ပေးပါရန်တင်ပြအပ်ပါသည်ဆိုတာတွေ့လိုက်တဲ့အခါကျတော့ရုပ်ောက်ပွဲအပြီးမှာပေါ့သမရာဦးသိန်းစိန်ကိုတာဝန်ဆက်ပြီးထမ်းဆောင်ဖို့တောင်းဆိုတဲ့သဘောလားလို့မေးချင်ပါတယ်ရှင်
မဟုတ်ပါဘူးခင်ဗျအဲ့ဒါကြတဲ့သူဆက်ပြီးတော့ဒီယူကော့ပွဲလုံမှာတော့ဆက်ပြီးတော့တာဝန်ထမ်းဆောင်မဲ့ဥစားက3လ4လကြာမှသေးတယ်ဆိုတော့ဒီ3လ4လအတွင်းမှာလည်းပဲတကယ်လို့များဥစားပို့နေနော်သူစိတ်ရှိတယ်ဆိုရင်ဆက်ပြီးဒီကိစ္စတွေကိုဖြေရှင်းဖို့ဌာနရှိတယ်ဆိုရင်ဒါတော့လုပ်လို့ရတဲ့ဟာပေါ့နော်အဲကြောင့်အဲ့ဒါကိုထိတွင်းရခြင်းလည်းဖြစ်ပါတယ်တမတော်ကလည်းပို့ပြီးတော့မှစီကံပြီးွားတဲ့တမတော်ပြည်သူလူစုကနေပြီးတော့မှအားကိုးလို့ရတဲ့တမတော်ဖြစ်လာအောင်ဥဆောင်ပေးဖို့အဲလှုပ်ဆောင်ပေးဖို့ဆိုတဲ့ဟာနဲ့သူ့ကိုတောင်းဆိုရတာဖြစ်ပါတယ်။နောက်ဆက်လာမယ့်သမ္မတဖြစ်နေပဲကျွန်တော်တို့ကဒါကိုဆက်လက်ပြီးတော့မှ၊ကြံဆွဲပြီးတော့မှကျွန်တော်တို့ကဘူပီစီကံပြီးွားတဲ့တမတော်ဒါတမတော်ဆိုရင်မရှိမဖြစ်ဆိုတော့နိုင်ငံရဲ့ဆွေးနွေးဥစ္စာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေကြာနေတာတမတော်နဲ့အရင်ဆက်နွယ်တဲ့ဟာတွေရှိတဲ့ခါကျဒါကိုနောက်နောက်ဒါမျိုးမဖြစ်အောင်ပေါ့နော်။ဆိုတဲ့ဟာကိုကျွန်တော်တို့ရည်ပြီးတော့သူ့ကိုတောင်းဆိုတာဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်ပြီးတော့ဒီအစီရင်ခံစာထဲမှာတိုက်တွန်းအကြံပြုချက်များဆိုတဲ့အပိုင်းလေးကိုလည်းတွေ့ရပါတယ်ရှင်အဲ့တော့အဲ့တိုက်တွန်းအကြံပြုချက်တွေကဘာတွေလဲဘယ်သူ့ကိုတိုက်တွန်းအကြံပြုချင်တာလဲဆိုတာလည်းပြောပြပေးပါလားရှင
်ဒီထဲမှာကျွန်တော်တိုက်တွန်းအကြံပြုတဲ့ထဲမှာဟိုစားအဲနှစ်မျိုးရှိတယ်တခုကတော့ဒီနိုင်ငံတော်တမတာဦးသိန်းစိန်နဲ့ကျွန်တော်တို့ဒီသမ္မတတော်ကိုရေးဦးစီးချုပ်ပြောင်းလိုက်ပေါ့လေနော်သူတို့ဘက်ကိုလိမ့်မှုထားတဲ့ဟာရှိတယ်တချို့တွေကြာရင်တော့ကျွန်တော်နိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာဖွဲ့စည်းတွေကိုကုလသမဂ္ဂအပါဝင်ပေါ့သူတို့တွေကိုကျွန်တော်တို့အကြံပြုထားတဲ့ဟာတွေရှိပါတယ်ဆိုတော့နှစ်ပိုင်းရှိပါတယ
်ကဲအဲ့တော့အဲ့ဒီမှာတမရနဲ့ကာကွယ်ရေးဦးစီးချုပ်ကိုတိုက်တွန်းထားတာတွေထဲမှာဘယ်လိုကိစ္စမျိုးတွေများပါဝင်ပါသလဲရှင
်ဒီထဲမှာတော့ခုနပြောတဲ့လူခွင့်ရေးဟာတွေကိုကျွန်တော်တို့ဖြည့်ရှင်းဖို့အတွက်ရနောက်တစ်ခုကျရင်ဒီတမတော်ကိုလည်းပို့ပြီးတော့စီကံပြေဝတဲ့တမတော်ဖြစ်လာဖို့အတွက်ဆိုတဲ့ဟာတွေပါတယ်လူခွင့်ရေးချိုးဖောက်မှုကိစ္စပြည်ပြည်ဆိုရင်ဒီအားကကြံလက်တယ်မပေါ်ဘောလေဘသူလောက်တော့မသိဘူးအဲ့လိုမျိုးမဟုတ်ဘဲနဲ့ဒီအချို့ဖို့ခံရတဲ့သူဘက်ကနေပြီးတော့မရက်တည်တာပေါ့နော်နိုင်ငံတော်အစိုးရအနေနဲ့လူခွင့်ချို့ဖို့ခံရတဲ့ပုဂ္ဂိုလ်တရားမျှတမှုကုစားမှုရအောင်လုပ်ရမယ်စာဝန် accountability ပေါ့သူစီမှာရှိတယ်လို့ကျွန်တော်တို့ကခြုံငုံပြီးတော့မှပြောထားပါတယ်ခင်ဗျ
ခုနပြောတဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုတိုက်တွန်းအကြံပြုတာကောဘာတွေများပါလဲရှင်
အဲသူတို့ကတော့တော့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးရှင်နေပတ်သက်ပြီးတော့ဆက်ပြီးတော့မှဟိုလေ့လာဖို့စောင့်ကြည့်သွားပေးဖို့ပေါ့လေနော်အဲ့ဒီအပိုင်းကိုကျွန်တော်တို့တွန်းအားပေးတော့တာရှိခဲ့ပြီးတော့ဒီနိုင်ငံတော်အစိုးရကိုလည်းပဲဒီနိုင်ငံတကာလူခွင့်ရေးစံနှုန်းတွေနဲ့ပူပြီးတော့လိုက်နာအောင်ချိုးဖောက်တွန်းအားပေးသွားဖို့ဆိုပြီးတော့မှအဲ့ဒီအပိုင်းကိုစတင်ပြုထားပါတယ်ခင်ဗျဟုတ
်ကဲ့ပါရှင်ဒီအစီရင်ခံစာကိုထုတ်ပြန်လိုက်ရခြင်းအပြင်ဘလို့အကျိုးရလဒ်တွေရလာနိုင်မယ်လို့များမျှော်လင့်ပါတယ်လေရှင
်ဟိုကျွန်တော်တို့ကတော့ဒီအစီရင်ခံစာလေးတစ်ပိုင်းပေါ့လေနော်ဒီလိုပဲအမှုတွေကိုကျွန်တော်အမြဲတမ်းကျွန်တော်တို့စမ်းမဲ့အတိုက်တွန်းပြီးတော့မှလုပ်တဲ့ဟာရှိပါတယ်တရားရုံးကလည်းသိကျွန်တော်တို့သွားတဲ့ဟာလည်းရှိတယ်မဟုတ်ဘဲနဲ့ကျွန်တော်တို့ဒီတမတော်အပေါင်းအုပ်ချုပ်ရေးပိုင်းကိုသွားပြီးတော့မှစာရေးသားပေးပူတဲ့ကိစ္စတွေအဲ့ဒါတွေပါအပေါင်းလုပ်ဆောင်မှာအခုလည်းဆက်ပြီးတော့လုပ်မဲ့ကိစ္စတွေရှိပါတယ်ကျွန်တော်ဒါတွေကတော့ကျွန်တော်တို့ဒီလူမှုအဖွဲ့အစည်းတွေကနေပြီးတော့မှစဉ်ဆက်မဲ့ဆက်ပြီးတော့တွန်းအားပေးနေတဲ့အပိုင်းပေါ့
ဟုတ်ကဲ့ဥမ္မုံတန်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါပဲ